Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအတွက်လူအင်စန္ဒတွေနဲ့ပြည်ပြည်စုံတဲ့နှစ်သစ်ဖြစ်ပါစေရှင်။2022ခုနှစ်ဧပြီလ18ရက်စနေနေ့ည9:30တိ VOA စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျမခွာညိုကပြောပြပေးသွားမှာပါရှင်။မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုတက်ရောက်မယ်လို့ထိုင်းနိုင်ငံသားရေးဌာနကဒီကနေ့ပြောပါရယ်။မြန်မာနိုင်ငံကမင်းအောင်လှိုင်ပါဝင်ခေါင်းဆောင်များပြားကအစည်းအဝေးတက်ရောက်မယ်အကြောင်းအတည်ပြုထားပါရယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတာနီဆန်ဂရက်ကသတင်းတောက်တွေစီပေးပို့တဲ့ message ထဲမှာရေးထားတာပါ။ဒါနဲ့ပတ်သက်ပြီးတိကျအတည်ပြုဖို့စစ်ကောင်စီပြောခွင့်ရကို writer သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါဟာဖြင့်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူပြီးကလေးကဆိုရင်စစ်ကောင်စီခေါင်းဆောင်ရဲ့ပထမဆုံးကြီးပခရီးစဉ်ဖြစ်တယ်လို့ကြီးပခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်လူကိုယ်တိုင်တွေ့ဆုံတက်ရောက်တဲ့စီဝေးပွဲလေးဖြစ်ပါလိမ့်မယ်။ဒီထိပ်သီးစီဝေးပွဲကိုတက်ရောက်ဖို့အာဆီယံနီးနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ကြားသင့်ဘူးလို့တောက်ကြနေမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးပြောခွင့်ရဒေါက်တာဆဆာကသူ့ရဲ့ Facebook မှာရေးသားထားပါတယ်။လူသက်ခေါင်းဆောင်ကိုဒီလိုဖိတ်ကြားတာဟာထိပ်သီးအစည်းအဝေးပွဲအတွက်ရှက်ဖွယ်လီလီဖြစ်ရုံသာမကမြန်မာလူမှုကိုစော်ကားမှုကြီးဖြစ်ယူဆရမှာဖြစ်တယ်လို့လည်းဒေါက်တာဆဆာကရေးထားပါဗျ။မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကအရက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတာကိုအခိုင်အမာဖြစ်တင်ရှုံချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟီရီရှူဂါရိုကပြောပါဗျ။တောင်ချာနေကအမေရိကန်သမ္မတအင်ဗျူရောမှာခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ပူရွေးကြေညာချက်မှာအခုလိုပြောထားတာပါအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်ဆိုင်းသွားစေဖို့ဖမ်းဆီးထားခံရသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်အလင်းအမြန်ပြန်သွားဖို့ဖိအားပေးရေးဆက်လက်ရေးယူလှုပ်ဆောင်သွားဖို့မိမိတို့အခိုင်အမာတန်ဓေထံချထားတယ်လို့လည်းခေါင်းဆောင်နှစ်ဦးရဲ့ပူရွေးကြေညာချက်ထဲမှာပြောထားပါတယ်အဲ့ဒီတွေ့ဆုံပွဲပြီးဝါရှင်တန်မြို့တော်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဝန်ကြီးချုပ်ရှူကားကမြန်မာနိုင်ငံအကြောင်းထည့်သွင်းပြောဆိုသွားပါတယ
် Regarding the human rights situation in Myanmar Xinjiang Uyghur
မြန်မာရှင်ကျန်ဝီဂါဟောင်ကောင်နဲ့တခြားနေရာတွေကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံအနေနဲ့အခိုင်အမာထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲလှုပ်ဆောင်ပြီးတော့ခိုင်မာတဲ့အရေးယူမှုတွေစ조사ရှာဖွေသွားမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ရှူကားကပြောသွားတာပါဒီကနေ့မြန်မာနှစ်စံတရနေ့မှာလဲစစ်အာဏာသိမ်းမှုကိုစတင်နေကြတဲ့ကံကွယ်ပွဲတွေဟာမြို့ရွာအတော်များများမှာဆက်ရှိနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းအကြမ်းဖက်ပြိုခွဲလို့အသေးပြောက်ရှိတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မိုးကုံမြို့အောင်ချမ်းသာရပ်ကွက်မှာပြစ်ခတ်ပြိုခွဲနေတဲ့ရုပ်တံပိုင်ဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ဒီပြစ်ခတ်မှုတွင်သေဆုံးသွားသူနှစ်ဦးရဲ့ကိုယ်ခန္ဓာတွေကိုဈေးလှဲလို့လှဲတစ်ခုပေါ်တင်ပြီးရဲတွေကတွန်းယူထားတဲ့ဓာတ်ပုံကိုလည်းလူမှုကွန်ရက်ပေါ်မှာတွေ့ရပါတယ်။ရန်ကုန်ရန်ကင်းမြို့နယ်မှာတော့အထွေထွေအုပ်ချုပ်ရေးရုံးမှပောက်ကွဲသံကြားခဲ့ရပြီးစစ်ကောင်စီဖွဲ့ဝင်တဦးသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လူမှုကွန်ရက်မီဒီယာတွေပေါ်မှာတက်လာနေတဲ့ရုပ်သံဖိုင်တွေအရမန္တလေးမြို့မှာလူထောင်ချီတဲ့အထွေထွေသပိတ်နဲ့မန္တလေးတန်ခါသမဂ္ဂရဲ့ငြိမ်းချမ်းရေးသပိတ်တွေကိုအစောပိုင်းမှာငြိမ်းချမ်းစွာဆက်လက်နေတာတွေ့ခဲ့ရပြီးမြောက်ပိုင်းမှာတော့အကြမ်းဖက်ဖြိုခွဲခံခဲ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းလှုပ်ရှားမှုတွေအဖြစ်တာကေတာလူငယ်တွေကရက်ွက်ထဲမှာစာရွက်တွေကိုလိုက်ကပ်ခဲ့ကြသလိုသခိုင်းတိုင်းကျွန်းလှမြို့နယ်နဲ့ကလေးမြို့နယ်တွေမှာလည်းခြေတက်ဆန္ဒပြခဲ့ကြပါတယ
်။ဘယ်ဥပဒေရဲ့လဲ။ဒါဟောင်းသားတော့အာဏာပြီးသူရဲ့ကောင်များလက်ကျူ
ဒ တဝဲမြို့မှာလည်းမိုးရွရွာနေတဲ့ကြားကပဲခြိတက်စံတာပြခဲ့ကြပါတယ်။စစ်အာဏာရှင်စံကျင်ရေးစံတာပြပွဲတွေကတော့စားလင်းကြီးမြို့နယ်ဖောင်ကားရွာညောင်ဦးပေါင်မြို့နယ်တောင်ရှိကျေးရွာစတဲ့ဒေသအသီးသီးမှာရှိခဲ့ပါတယ်။စစ်အာဏာသိမ်းကောင်စီကဒီကနေ့နှစ်စံတရနေ့မှာအထွေထွေလွတ်ငြိမ်ချမ်းသာခွင့်နဲ့အကျဉ်းသား2348ယောက်လွတ်ပေးလိုက်ပါတယ်။ဒီချိန်မှာနိုင်ငံရေးအကျဉ်းသားတွေပါသလားဆိုတာအတိအကျမသိရသေးပေမဲ့မနစ်ကကြံကြဲတွင်မှတန်ကြပ်ထိုးခဲ့တဲ့အတွက်ပုံမှန်905ကာဂျီ66ကာဂျီတို့နဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကလူငယ်3ယောက်ဖြစ်ကြတဲ့ကိုပိုင်ရဲသူကိုပိုင်ဖြိုမင်းနဲ့ကိုစရာလွင်တို့သုံးဦးတော့ပြန်လွတ်လာပါတယ်။ဒီထဲကကိုစရာလွင်ကအပြင်ကဖြစ်နေတာတွေကိုသူတို့တေချာမသိသေးဘူးလို့ထောင်ပြင်းအရောက်မှအခုလို့ပြောပါတယ
်။ဆန္ဒသိမိတဲ့အချိန်ကျွန်တော်နှစ်လားဝဲလောက်မှကျွန်တော်လွတ်လာတော့ပြန်ရှိတဲ့အချိန်နဲ့ပတ်သက်ပြီးကျွန်တော်အလုံးစုံချုံငုံမိချင်းကျွန်တော်မရှိသေးဘူး။ဆိုတော့ကျွန်တော်နားမလဲတဲ့အရာရှိုံးမှတော့ဆက်လိုက
်။ခုလို့မနစ်ကဖမ်းဆီးထားတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဝင်သုံးဦးကိုလွတ်ပေးခဲ့တာနဲ့တရက်ထဲမှာပဲကျောင်းသားသမဂ္ဂတပိတ်ခေါဆောင်တွေလည်းဖြစ်ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဝင်တွေလည်းဖြစ်ကြတဲ့ကိုလင်းထက်ကိုကျော်မင်းထွန်းကိုစိုးထက်ဦးနဲ့မတ်ရွှေယူပါလင်းတို့လေးဦးလိုက်ပါစီနေလာတဲ့ကားကိုဒီကနေ့မနေ့ပိုင်းမှာအလုံးမျိုးနဲ့မှာတားဆီးရှာဖွေစစ်ဆေးပြီးဖမ်းဆီးခေါ်ဆောင်သွားပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုညပိုင်း9နာရီကနေ10နာရီအထိ5.25kHz 15.53 kHz 25.33 kHz 11.33 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 kHz 11 ထုတ်လွှင့်ပေးနေပါတယ်ရှင
်။ကျင်တော်ဝင်းမင်ပါ။စနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့အနေနဲ့တရုတ်ရဲ့စင်ကာပူတွေကိုအတူရင်ဆိုင်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူလိုက်ကြပါတယ်။ဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးချိန်ကလေးကဆိုရင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီရဲစုဂါဟာပထမဆုံးလူကိုယ်တိုင်တွေ့ဆုံတဲ့ဒီပခေါင်းဆောင်ဖြစ်ပါတယ်။သူတို့အနေနဲ့တရုတ်ပြည်မြောက်ကိုရီးယားရဲ့စင်ကာပူတွေကိုပါအတူရင်ဆိုင်ဆန့်ကျင်သွားဖို့နှစ်ဖက်တန်တိုက်ခံချတာကြောင့်မနေ့ကပြောလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်စုဂါနဲ့အင်ဂျီတော်ထိပ်သီးတွေ့ဆုံပွဲပြီးမှသမ္မတဘိုင်ဒန်ကအမေရိကန်နဲ့ဂျပန်တို့ရဲ့တံမဏိလိုခိုင်မာတဲ့မဟာမိတ်ဖြစ်မှုကိုဆက်လက်အားပေးတည်ဆောက်သွားမယ်။တရုတ်ရဲ့စင်ကာပူတွေဖြစ်တဲ့အရှေ့တရုတ်ပင်လယ်တောင်တရုတ်ပင်လယ်ပြဿနာတွေအပြင်မြောက်ကိုရီးယားပြဿနာကိုပါအတူကိုက်တွယ်လှုပ်ဆောင်သွားမယ်လို့နှစ်ဖက်ကတိပြုခဲ့ကြောင်းသတင်းတောက်တွေကိုပြောပြပါတယ်။ဒီကောက်ဆောင်နှုတ်ရဲ့ပူးတွဲကြေညာချက်ထဲမှာလည်းအရှေ့အာရှပင်လယ်တွေကပုံမှန်အခြေအနေတွေကိုတစ်ဖက်သက်ပြောင်းဖို့ကြိုးပမ်းနေမှုအားလုံးကိုဆန့်ကျင်နေနောက်တောင်တရုတ်ပင်လယ်ဘက်မှာလည်းတရုတ်ရဲ့တရားမဝင်ရေပိုင်တဲ့ကြေကြော်မှုတွေနဲ့လုံရက်တွေကိုပါကန့်ကွက်တယ်လို့ပြောခဲ့ပါတယ်။ဒါအပြင်ပင်လယ်ပြင်ဆိုင်ရာကုလသမဂ္ဂဗဒိန်ရင်နဲ့ညီလွတ်လပ်စွာရေချောင်းနဲ့လေချောင်းသွာလာခြင်းပေးထားတဲ့နိုင်ငံတကာဥပဒေတွေအတိုင်းလွတ်လပ်ပွင့်လင်းတဲ့တောင်တရုတ်ပင်လယ်ဒေသဖြစ်ရေးအတွက်လည်းနှစ်ဖက်လုံးမှာဘုံကျိုးစည်းပွားအခိုင်အမာရှိတာကြောင့်ဒီပူးတွဲအစီအညာချက်ထဲမှာထပ်လောင်းကတိပြုခဲ့ကြပါတယ်ခင်ဗျာ။သမ္မတဂျိုးဘိုင်ဒန်အဆိုအရအနေနဲ့ဒုက္ခတဲ့လက်ခံရေးအရေးအတွက်ကန့်သတ်ခဲ့တာကိုရှေ့လာတယ်မှာဖြေလျှော့ပေးဖို့ရှိနေတယ်လို့အင်ဂျီရောကဆိုပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကတည်းကတနစ်ထဲမှာဒုက္ခတဲ့15,000ထက်ကျော်ပြီးလက်မခံရေးကန့်သက်ထားချက်ကိုသမ္မတဘိုင်ဒန်အနေနဲ့လည်းအရင်ကဆက်ချမှတ်ခဲ့တဲ့အပေါ်ဝေဖန်မှုတွေမြင့်တက်လာပြီးလေးမှာပဲအင်ဂျီရောကအခုလိုကြေညာချက်မနေ့ကထုတ်ပြန်လိုက်တာပါအမေရိကန်သမိုင်းကြောင်းရနှမ်းရှင်ကြည့်ရင်အရေးအတွက်နည်းသွားတဲ့ဒီဒုက္ခတဲ့လက်ခံရေးအရေးအတွက်ကိုရှေ့လ15ရက်မတိုင်ခင်မှာသမ္မတဘိုင်ဒန်ကဒီနှစ်အတွက်ပြန်တိုးမြင့်ပေးဖို့ရှိပါတယ်လို့အင်ဂျီရောကြေညာချက်ထဲမှာဖော်ပြထားပါတယ်တကယ်တော့သမ္မတဘိုင်ဒန်အနေနဲ့မနေ့တောက်ကြာနေ့မနေ့စောပိုင်းတုန်းကပဲဒီအရင်သတ်မှတ်ခဲ့တဲ့တစ်နှစ်အတွင်း15,000ချက်မပိုရေးကန့်သတ်ချက်ကိုဆက်ချရှိဖို့သမ္မတအမိန်ချေလက်မှတ်ထိုးပေးခဲ့တာပါဒီမနေ့မနေ့ကသမ္မတအမိန်ထဲမှာပဲအခုအရေးအတွက်ကဆက်လက်ကြိုးကြောင်းစီလျော်ဆဲဖြစ်တယ်လို့ပြောခဲ့ပေမဲ့နိုင်ငံတော်အကျိုးစီးပွားနဲ့ပတ်သက်စရာဖြစ်လာရင်တော့ကြောင်းလဲပေးနိုင်တယ်လို့လည်းထည့်သွင်းဖော်ပြခဲ့ပါတယ်အချိန်ထဲမှာဆက်ဖော်ပြထားတာကဒီဗန္ဒာကြီးနှစ်ကုံမတိုင်ခင်ဝင်လာတဲ့ဒုက္ခတွေအရေးအတွက်ကအခုကက်သက်ချားတဲ့ပမာဏပြည့်သွားရင်တော့လိုအပ်သလိုတိုးမြင့်လက်ကံပေးဖို့သမရအနေနဲ့ဆုံးဖြတ်ပေးကောင်းပေးနိုင်ပါတယ်လို့လည်းဆုတ်ထားပါတယ်။မဲခေါင်မြေကြီးတဲ့တရုတ်နဲ့လာအိုစ်ဘက်ကရေကာတာတိစောက်မှုကြောင့်မြေချောင်းပြောင်းလဲဘေးဒုက္ခတွေထိုင်းနိုင်ငံသားတွေရင်ဆိုင်နေရပြီးဘဝရှင်သန်ရေးထိခိုက်လာနေပါတယ်။ ။ဤစံဒေတာလို့လူသိများတဲ့ထိုင်းနိုင်ငံအရှေ့မြောက်အပူပိုင်း6ဆွေဒေတာဟာလောစ်ကမ္ဘောဒီးယားတို့နဲ့နယ်စပ်ချင်းကပ်တည်ရှိနေပြီးဒေတာကံများစွာအနေနဲ့တရုတ်နိုင်ငံဘက်ကနေဒီနယ်စပ်တွေကိုဖျက်ဆီးတဲ့မဲခေါင်ရည်အကြောင်းလေးရဲ့ဆိုကြောဖြစ်မိုးခေါင်တာရည်ကြီးတာတွေခံစားနေရပါတယ်။မဲခေါင်ရည်အထက်ပိုင်းမှာမကြာခင်နှစ်တွေအတွင်းကတရုတ်ဆယ်တွေတိဆောက်လာမှုကြောင့်မြေအောင်ပိုင်းချိုင်းစံဒေတာမှာမိုးရင်းကာလမိုးခေါင်သွားပြီးမိုးလွန်မှာရည်ကြီးတဲ့အပြောင်းလဲဖြစ်လာတာကြောင့်မြေရေပေါ်မိခိုပြီးလောက်ကင်စားတော့ရသူတွေဒုက္ခရောက်လာနေတာပါချိုင်းအီစံဒေတာကန်ငါဖန်သမားစက်တာအစ္စရမ်ရန်ကအခု900နဲလာပြီးထောင်ကမ်းနဲ့ချီတဲ့ဒေတာကန်ငါဖန်သမားများစွာရဲ့ဝင်ငွေတွေထိခိုက်လာတဲ့ဒီငွေနဲ့ဆန်ပြန်ဝယ်စားရတာမျိုးအခက်အခဲကြုံလာတာကြောင့်ဒီဆယ်ကြီးတွေဆက်မဆောက်ပါနဲ့တော့တော်လောက်ပါပြီလို့ VOA ကိုပြောခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့စီးပွားရေးကျိုးမြတ်တဲ့ပထဝီမြေပြင်အနေထားရမြစ်ကိုထိန်းချုပ်နိုင်မှုအားသာချက်ပေါ်သာရှိပြီးဇေယျလက်စစ်ဆယ်ကြီးတွေဥစားတည်ဆောက်မှုစလုပ်ဆောင်ခဲ့တာကနေအခုလိုတခြားနိုင်ငံမှာဆိုကြိုးတက်ရောက်လာတာပါမြန်မာအပါအဝင်လောစ်ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖျက်ဆီးထားတဲ့မိုင်းပေါင်း 3,000 ကျော်ရှည်တဲ့ဒီမဲခေါင်မြေကြီးအတွင်းအခုမြေရေပြောင်းလဲဖြစ်လာတာကြောင့်ဒေသခံ၅ဖန်သမားတွေ900နိုင်မှုနေလာကဝန်စာရေးခက်ခဲကြုံလာနေပါတယ်ခင်အိန္ဒိယနိုင်ငံမှာတော့ကိုဗစ် -19 ဒုတိယလှိုင်းပြန်တက်လာတဲ့အပေါ်ဟိန္ဒူဘာသာရေးပွဲတွေအကျဉ်းရုံးလုပ်ပေးဖို့ဝန်ကြီးချုပ်ကိုယ်တိုင်ကဒီနေ့တောင်းဆိုလိုက်ပါတယ်။အိန္ဒိယမှာဒီနေ့မှာပဲပိုးတွေ့သူစစ်နှစ်သိန်းကျော်အဖြစ်သုံးရက်ဆက်တိုက်တက်လာနေချိန်မှာဝန်ကြီးချုပ်နရန္ဒရာမိုဒီကလက်ရှိအဓိကဟိန္ဒူပွဲတော်ကြီးကိုအကြီးအကျယ်မလုပ်ဘဲအဖြစ်လေးသာလုပ်ကြဖို့ဘာသာရေးကမ်းရှိုင်းသူတွေကိုအလေးနဲ့တောင်းဆိုခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကြောင့်အခံရဆုံးဒုတိယဆင့်ရောက်လာတဲ့အိန္ဒိယမှာသိဆုံးသူကလည်းဒီနေ့တည့်ရက်တည်းတထောင်ကျော်ခဲ့ချိန်မှာအခုလိုဝန်ကြီးချုပ်ရဲ့တောင်းဆိုမှုပြီးဘာသာရေးကောင်းဆောင်ဆမ်မီအက်ဒက်ဟန်နန်ကလည်းအခုဂင်ဂါနီချိုးဝဲတဲ့လူများပြားမထွက်ကြဖို့ဆက်တောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့ဆေးရုံတွေမှာလူနာကတဲ့တွေအောက်ဆီဂျင်အိုးတွေနဲ့ကာကွယ်ဆေးတွေပြက်လက်တဲ့အထိဖြစ်လာတဲ့ကြာကဘာသာရေးပွဲနဲ့ရွေးကောက်ပွဲတွေဆက်ခွင့်ပြုထားတဲ့ပေါ်ကိုဗစ်ကဆိုးကြီးကိုကင်တွယ်တာနဲ့ပတ်သက်ပြီးအိန္ဒိယစစ်ကောင်စီဝေဖန်မှုတွေမြင့်တက်လာနေပါတယ်။ဒီနေ့အိန္ဒိယမှာပိုးတွေ့သူသစ်ပေါင်း33,600 ကျော်ရှိပြီးစုစုပေါင်းကူဆက်သူ5သန်းဖြစ်လာကဒီနေ့တည်ဆုံးသူကလည်း1340ကျော်ခဲ့ကစုစုပေါင်းတည်ဆုံးသူ35,600ကျော်လာနေတယ်လို့အစိုးရရှင်းပြချက်ထဲမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာလည်းကိုဗစ်ကြောင့်တည်ဆုံးသူ3သန်းကျော်လာချိန်မှာအခုလိုဘာသာရေးပွဲကြီးနဲ့ကြုံနေပြီးကိုဗစ်ကူးစက်မှုကြောင့်ပြန်မြင့်မားလာနေတဲ့အိန္ဒိယမှာဘာသာရေးပွဲတော်ကနေလက်ရှိအဖြစ်များနေတဲ့မျိုးကြီးတွေကိုပြန်လာသူတွေကိုလည်းတိတံခွဲကရန်တင်းလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။ဒီညပိုင်းသတင်းတွေကိုမခွာညိုနဲ့ကျွန်တော်ဝင်းမင်းကြွပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်သက်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျ။
ဒီကနေ့မြမရိုးရနစ်ဆန်တီယန်နေ့မှာတော့မိုးကုတ်မြို့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြုတ်ခွဲတာကြောင့်ဆန္ဒပြတဲ့သူတဦးထပ်မင်းတေဆုံးပြီးတော့9ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်။ရန်ကုန်မှာတော့မြို့နယ်ထွေထွေအုပ်ချုပ်ရေးရုံးတရုံမှာဘုံပေါက်ခွဲပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တယောက်တေဆုံးခဲ့ပါတယ်။ဒီအချိန်လေးပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။နိုင်ငံတော်ဆရာနာတိန်ဆန်းကျင်တဲ့ဆန္ဒပြပွဲကြီးဆက်ဖြစ်နေတာမှာမိုးကုတ်မြို့မှာတော့ဒီနေ့ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့ပါတယ်။မိုးကုတ်မြို့အရှိတ်ချမ်းကအောင်ချမ်းသာရောက်ကမှာဆန္ဒပြတဲ့လူငယ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာရေကြောင့်ထိခိုက်သေးဆုံးမှုတွေရှိတယ်လို့မိုးကုတ်မြို့ကတူက VOA ကိုပြောပါတယ်
။ဘုကုတ်ကျွန်တော်တို့ဥစားမှာအောင်ချမ်းမှာရမှာအစ်ခတ်မှုတွေဖြစ်ပါတယ်ဆန္ဒပြတဲ့လူတွေကိုလေနေ့လယ်ပိုင်းကပါနေ့လယ်ပိုင်းကျွန်တော်ဆက်နေပြီးပေါင်းကျွန်တော်ကပါအဲတေဆုံးတော့၂ယောက်တန်ရန်ရတော့တယောက်လို့ကျွန်တော်ပြရပါလိမ့်ခင်ဗျာ
။ဒီနေ့စောပိုင်းကစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တွေကလူ9ယောက်ကိုအသေးလိုချင်တယ်ဆိုပြီးတော့ပြောထားတဲ့ဗီဒီယိုဖိုင်တစ်ခုလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေပါတယ
်။အသေးပဲလိုချင်တယ်9ယောက်တည
်းဘိုးဘိုးမျိုးကဒီနေ့ထိခိုက်ဒဏ်ရာရရှိမှုအခြေအနေနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဖွဲ့ဝင်တဦးကတော့အခုလိုပြောပါတယ
်တေဆုံးတာတော့တယောက်တည်းအဲ့ဒါကတော့ဘယ်လိုဖြစ်တယ်လဲသူတို့ရက်ွက်တွေညနေပါတယ်ပိတ်လာတယ်ပိတ်ထားတာလေပိတ်ရကတော့အဲ့ရဲ့တက်တဲ့ရဲတွေကအဲ့ညမ်းနေဖွင့်ဖွင့်တဲ့အချိန်မှာရက်ကတည်းကလူငယ်တွေနဲ့ဆန္ဒပြရတဲ့ပုံစံမျိုးဖြစ်တော့တော့ဒါရရတာ၄ယောက်ပဲအခုနောက်ပြောင်းလာဆို၅ယောက်ပေါ့ 地头上来读音嘲笑红尘吧红尘吧也不红尘吧也不红尘吧
古老老在马上对松树对腰背地皮那里面，龙眼的乌叶油囊，谁来的苦我嘛准备？那里个中岛的朋友，龙木姑娘的嘛准备也罢了。但要让他们作为西凉将，推开对松树虽然嘛闹出漂亮的西凉奶奶路，看嘛你家罢了。蘑菇面嘛，今天三拿漂亮龙眼的，那上阿要看的阿在老大西个里面，推开一个蘑菇面个男的宝妈，龙眼的个 welcome 起来，一出来三人一出来给他讲，古老别看奶奶个皮带路都个十秒罢了。
ဘုရားမှာအရင်ကျွန်တော်တို့ရွှေကူရနာမှာကျွန်တော်တို့ဝက်ကမ်ကီအီဆိုတော့ဘယ်လိုလမ်းမှာရေးထားပါရှိပါလားအဲ့ဒါကိုအဓိကထားပြီးတော့တို့ပြည့်တဲ့ခတ်တဲ့လူပြောပါတယ်ခင်ဗျအံပဲရှိပါဦးခင်ဗျသိနေရှိပါဦးကျွန်တော်တို့ဟိုမှာကြိုးကြကြည့်တော့ကျွန်တော်ငါးဆယ်အစိတ်50လောက်ပါပဲသူကဟိုကျွန်တော်တို့ကလည်းဟိုပျောက်ကြားစနေလေးပေါ့နော်ဝေးရနေပြလိုက်နီးလိုက်ပြလိုက်အဲ့လိုနေနေပဲ
ရန်ကုန်မြို့မှာတော့ဒီနေ့နေ့နဲ့နှစ်နာရီလောက်ကရန်ကုန်မြို့နယ်တွေကအထွေထွေအုပ်ချုပ်ရေးရုံးမှာပုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီပေါက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့နယ်မှာနေထိုင်သူတဦးကတော့ဗီဒီယိုကိုအခုလိုပြောပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
တစ်ချက်ဆက်ပေါက်တော့မဟုတ်မယ်တည်းပြအမှနောက်တစ်ချက်ပေါက်တော့မသေးချာသွားတော့မှအဲ့လေကိုလည်းကိုရက်ပြီးပုံတာပေါ့နော်ကြွအဲ့အနောက်မှာလည်းအဲ့လိုအတန်တသေးလေးတစ်ချက်ဤချက်ဤညီမတို့နှစ်ချက်တော့ကြားလိုက်တယ်ချွာတို့ချက်လည်းပြောချွာရောအတန်တသေးကိုလောကမကြားဘူးအဲ့အဲ့ဒါပဲတည်းရဲ့
ပေါက်ကွဲတဲ့အာဘလောက်လောက်ရှိတယ
်တော်တော်ကြီးရတယ်အဲ့လိုမိုးတိုးပြစ်ချလိုက်တယ်ထင်တာပေါ့နော်အဲ့လိုမျိုးမိုးတိုးပြစ်ချလိုက်တယ်ထင်လားအဲဒါမဲ့ဟိုကွာလည်းမိုးတိုးပြစ်တယ်ကျွန်တော်တို့ကြားလုံးမှမဟုတ်မှန်းသိသွားပေါ့နော်
တန်ငင်းမြို့နယ်နေရွက်အတွင်းမှာရှိတဲ့မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တဦးသေဆုံးပြီး၄ယောက်ဒဏ်ရာရခဲ့တယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဧပြီလ၁၂ရက်နေ့တုန်းကလည်းအဲ့ဒီမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့သေးတယ်လို့သိရပါတယ်။ဒါပြင်ဒီနေ့မှာတော့ရန်ကုန်မြို့နေရာတချို့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအပြေးအဝါထောက်ခံပါတယ်ဆိုတဲ့စာတမ်းတွေပိုစတာတွေကိုတက်ကြွလှုပ်ရှားသူပြည်သူတွေကကန်ဆောင်ပြီးတော့ထောက်ခံကြိုဆိုတာတွေရှိခဲ့တယ်လို့စာရွက်တွေကိုနေရာအနှံ့မှာလိုက်ကတ်တာတွေလည်းရှိခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဒီမန္တလေးနဲ့မုံရွာမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပေမဲ့အပြင်းထန်ဖြိုခွဲတဲ့သတင်းတွေတော့မတွေ့ရပါဘူး။အခုလိုစစ်ကောင်စီဘက်ကဆန္ဒပြတာတွေပြစ်ခတ်နေတဲ့မှုတွေရှိနေပေမဲ့လည်းနိုင်ငံတော်ကဒီသခိုင်းတိုင်းစလင်းကြီးကျွန်းလာနဲ့မွန်ပြည်နယ်ပေါင်မြို့နယ်ပါဝင်တခြားမြို့တွေမှာလည်းဆန္ဒပြတာတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email တင်မာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဒီမနက်ကမှပြစ်ခတ်တတ်တတ်မှုတွေရပ်ဖို့အပြင်တည်ငြိမ်မှုပြန်ပြီးပေါ်ဆောင်ပေးဖို့ရှေ့တင်ပါတဲ့ကျင်းပဖို့ရှိတဲ့အာဆီယံအရေးပေါ်ထည်တည်အစည်းအဝေးအတွင်းမြန်မာအနာသိစေကောင်းဆောင်ကိုအားလုံးကဝိုင်းဖီအားပေးတောင်းဆိုတင်တယ်လို့မြန်မာအရေးကွမ်းကျင်သူတွေကပြောပါတယ် Dabin, ASEAN in it, Namasi Anna de Muna by Pipola, Pidu Gozabu, Muda Nino Suyagoba, Gozabu and Bebu, the Junjin Riga, Tonsovare, American Damajion, Scott Marcio, Nama Ye Junjin to American Pamoka, David Steinbach, Sido Asa Yea Junjin to Pamoka Dune, ASEAN Junjin to Nama Tudi to Uruhu, Goeminga, Tija Setter, Minya, the Tinja Tavagna.
Okay, Namananga, Ye Stanford Takaduma, Junjin to the Titapate, Sunegabi. เสียอนาเต็งพี่เนมูอสงตันနိုင်ရင်းနဲ့မြန်မာပြည်သူတွေမျှော်လင့်ချက်ပြန်ရှင်းတန်နိုင်ရင်းနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာတွေကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာတမ်မကြီးဟောင်းမာဆီယာကဒီတစ်ခေါက်အာနာသိမ်းမှုပြင်းထန်လုံးပုံကိုVOA ကိုတည်တံ့အခုလို့ပြောပါတယ်
The coup is an absolute disaster for Myanmar.
Anatemuga, Yamaninga, do it again, Bido Gajiba, Tara Longwago, Chompia Ziam, Shibao, Anatina de Macabao, Sanabia, Macuba, Massan Yet, Duri, for Yester Mugale, Iduri, a dread Casujiba, Lua Daddy, Sonshoyada, Fancy Canada, Sarari, Tien, Yodi, Siwaine, Dinemu, Toja, Toradiga, Yamati Duri, Alongo, Tikai, Twazibale, do the bit of Lungari, a dresser in, Yolinjane. Queen Landy, Yachu, Kaya, Vilu, Kanzala Yaraba, Debo Mapian Sanchin, Donanirago, Juno, two sana, Liza Mibari,
Samachi, Masiha, Leshi, Sikansi, Gaza, Bojo, Muji, Mayo, Line, a change in Jisun, Senegal, Budule, Tipare, a Yen Chagua, Sidashi, Sayana, Samuma, a Jay, Pagare, Bojoji, Kenyon, a change in Jisun, Senegal, Budu, just down Takato, Bamoka, Steinbergale. A cool legend of Siana, Tehuye, Matu, Tujabongo, Akulo, Sindiavare.
We're all very, very saddened and depressed and horrified by what's going on.
General Alo and Gupchini, I don't want to sit at Donald Kayavare. A Yashita Dongalu, Yamchenava. A Jampa movie, Mamalanivare. Time Sitaka Namuraga, Yana Tinga, Chimu, Pianbalu, Miana, Norava. A Gumuza Titiga, Yenta, Yajigu, Lula Punle, Nivari. Generation Ziga, Turu Damugo, Timakana, Ure Lumukoya Mediari, Internet Salari, Alonga, Lure Dre Alon Checheniva Yazi Gavi. Ye Nawada Napa Kittigara, Damu Mishigo. Edo Lena Shide, Johnny de Sedari, a ye Kitty Dongaro, Lurigo Pia Pinangi. Lamet Yishiro Makangel. Aguha, the Chartedrosia, a Titi, Polaimo. Nazo Mudimaga, Sitaya, Ninomu, Sashi Nimala.
ဆိုရဲမိကုန်ပါပဲမနေ့ကမှာမြန်မာဆရာတော်ပြီးဆုံးခဲ့သူအမေရိကန်တမ်မကြီးမာဆီယာကလည်းအာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့အနေနဲ့လည်းမြန်မာအစိုးရဆက်ကျန်းဖက်နေရင်အဖွဲ့ဝင်ဖြစ်ဆက်လက်ခံဖို့ခက်ခဲကြောင်းအပြင်းထန်ဆုံးဖိအားပေးနိုင်ဖို့အမေရိကန်နဲ့တရုတ်ပါဝင်တခြားနိုင်ငံတွေကအာဆီယံကိုဝိုင်းအားပေးကူညီတင်တယ်လို့အကြံပြုခဲ့ပါတယ်ဂျော့ချ်တောင်တက္ကသိုလ်အာရှနေ
ပေးပြီးနောက်ကျန်းဖတ်မှုတွေကနေထွက်ပြေးလာရသူတွေကိုလည်းလက်ခံရေးမြမအင်ဂျင်တွေကိုတိုက်တွန်းကကိုယ်တိုင်လည်းမြမဒုက္ခတွေကိုလက်ခံခေါ်ယူပေးတဲ့လို့ဆိုပါတယ်။ဒီနေရာမှာအစီအတော်အကြဆိုင်ရာကျန်းကျန်လူစတန်ဖို့တက္ကသိုလ်အစီအတော်အကြလေးလာရေးစီစဉ်ကပမောက္ခကျောင်းရဲ့အီမေးလ်စင်ကတော့
United States should seriously consider approaching
Australia, India, Japan, New Zealand, and Korea, မြန်မာဘက်က
စစ်ကောင်စီတခုတည်းသာကိုစားပြုတက်မဲဆိုရင်သူတို့အားလုံးအတူမတက်ကြဘူးဓမ္မမို့အတူမတက်ဖို့အလေးနဲ့စင်စားရေးအတွက်ကြိုတင်တောင်းဆိုသဘောတူညီမှုယူထားပြီးအာဆီယံကလည်းတိုးတိုးတိတ်တိတ်ကြိုပြောထားဖို့အလေးနဲ့စင်စားတင်ပါတယ်။ဒီနေရာမှာစင်ကာပူခြေဆိုင် ISEAS IPS လို့တူကောက်ခေါ်တဲ့အစီအတံအားရှာလေ့လာရေးဌာနရှိမြန်မာအစီအစဉ်ကသူတွေစီမမိုးသူစားကလည်း
ထည့်သွင်းစဉ်းစားဖို့ပါအာဆီယံရဲ့လက်ရှိအရေးပါလာပုံကို
အာဆီယံအနေနဲ့ဓာတ်သိမ်မွေ့တဲ့အနေအထားမှာတော့ရောက်နေပြီ။ဒါကြောင့်လဲဆိုတော့အဖြစ်ကျူးလွန်ထားတဲ့လူကိုဘာကြောင့်ဒီအဖြစ်ကဖြစ်ပြီးတော့ကဲဒီအဖြစ်ကိုဘယ်လိုပြန်တက်မှတ်မလဲ။ပေါ်လာတဲ့နောက်ဆက်တွဲအနေအထားတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတော့အနေအထားမျိုးမှာအာဆီယံကအဲ့လိုမေးရဆန်းရပြောရမယ့်အနေအထားမျိုးရှိနေတယ်ဆိုတဲ့အခါမှာမမိုးလိုမြန်မာနိုင်ငံမှာအခုဆိုလို့ရှိရင် National Unity Government ဖွဲ့ပြီးသွားပြီ။အများပြည်သူအလုံးရဲ့စန္ဒကိုကိုစားပြုဖို့ဖြစ်ပေါ်လာတဲ့ဖြစ်စဉ်အနေအထားပေါ့နော်။အရင်က CRPH ပေါ့နော်။အဲ့ဒီဘက်ကအမြင်ကိုလည်းအာဆီယံအနေနဲ့ပြင်ဆိုင်ပေးဖို့နေဖို့ဆန်းဖို့ဆွေးနွေးဖို့ဒါထက်တွင်စဉ်းစားပေးဖို့အရေးကြီးတယ်လို့လည်းမမိုးအနေနဲ့မြင်ပါ
ဒီစတန်ဖို့တက္ကသိုလ်ဆွေးနွေးပွဲကိုဗိုလ်ထုနေ့ကကျင်းပခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြန်တည်နေအောင်စလုပ်ဖို့မဟုတ်ပဲမတည်နေအောင်စလုပ်လိုက်တာဖြစ်တယ်ဒါကြောင့်တည်နေမှုပြန်ရဖို့အကြမ်းဖက်နေတာစရရဲ့လာမယ့်အာဆီယံရေးပေါ်ထိပ်သီးပွဲမှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတင်ပြီလို့ဆိုခဲ့ပါတယ
်ခင်ဗျ။ Hello viewing မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်တာရယ်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် family@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view Burmese news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောင်းရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီနေ့မြမရွရအတကြံပွဲတော်ကိုပြောစရာတကြံမဟုတ်ပဲတော်လန်တကြံဖြစ်သတ်မှတ်ပြီးကောက်ွက်ဆန္ဒပြတာတွေလုပ်ခဲ့ကြတဲ့အကြောင်းမခွာညူကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မြမနိုင်ငံဟာတနှစ်မှာ12လလုံးယာဒီအလိုက်ပွဲတွေအပြည့်ရှိနေတဲ့နိုင်ငံမှာဒီလို12လယာဒီပွဲတွေထဲမှာနှစ်တကူအတာတကြံပွဲကတော့ဘယ်ခေတ်ဘယ်စနစ်မှာပဲဖြစ်ဖြစ်လူမျိုးပါတာမရွေးလူငယ်တိုင်းဆွဲလိုက်နှစ်ချိုက်ပြီးတကြံပွဲတော်ကိုဘလို့ဆင်နွှဲကြမလဲဆိုတာတကြံမတိုင်ခင်လတော်ကြကလေးကကြိုတင်ပြင်ဆင်ရင်းစိတ်ကူးနဲ့ညူးနေကြတဲ့လူငယ်တွေရဲ့အကြိုက်ဆုံးရိုးရာပွဲတော်ပါဒီနှစ်မှာတော့မြမကြီးအနှံ့တော်ရော့မျိုးပါမချမ်းအတာရေသဘင်ပွဲအထမမြောက်ပဲနန်းတွေအလုံးရေဆူဖို့မပြောနဲ့ထွက်မဲ့သူတောင်မရှိပဲဖြစ်နေပါတယ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေကြတဲ့လူငယ်တွေအလုံးကဒီနှစ်တကြံကိုပြောစရာတကြံလို့မသတ်မှတ်ပါဘူးတော်လှန်တကြံလို့ကမွန်တက်ပြီးအတာအိုးတပိတ်သွေးမတိတ်ဆေးတပိတ်စသဖြင့်စန္ဒပြဖို့အတွက်တက်တက်သာလူစုပြီးရေတစ်ခွက်မှဖြန့်ပက်ကစားတာမျိုးမတွေ့ရပါဘူးဒါကြောင့်မြမရိုးရတကြံသမိုင်းမှာတော့ရေကစားသူရောရေကစားမန်တက်တွေပါပျောက်ဆုံးနေတဲ့ပထမဆုံးတကြံလို့ပြောလို့ရနိုင်ပါတယ်သူနာမြို့နယ်ကစန္ဒပြကြသူလူငယ်တွေတဲကနိုရာလို့အမည်လွှဲပေးထားတဲ့မိန်းကလေးဟာတော်လန်တကြံဆင်နွှဲရတဲ့အကြောင်းအခုလို့ပြောပါတယ်
။သူကကိုမိမကအရင်ကိုလိုမျိုးကြီးတစ်ချက်မှမောက်ကြော်ရမရှိတော့ဘူး။မောက်ကဒါဘလို့မောက်ကိုဒီချိန်မှာကြော်ဖို့အဆင်မပြေတော့ဘူး။အဲ့တော့မောက်ကဒီကာလာအတွက်ကိုမောက်ကဒီဟိုဟာအလဲဘလို့ပြောရမလဲ။မောက်တို့စအာနာရှင်တော်လန်နဲ့တကြံဆက်သွားတာပေါ့နော်။ဒါဒီတစ်ခေါက်ကတော့ပြောစရာတကြံမဟုတ်ပါနဲ့။တော်လန်နဲ့တကြံဆက်သွားတာပေါ့။ဒီဒီတစ်ချက်ကကာလာ၄ရက်လုံးမှာအကျိုးအကျအကျောင်းရောက်ရှောင်းမှာညီမတို့တော်လမ်းမှုရှိပါတယ်အခုညီမတို့အကျိုးလေးမှာဆိုလို့ရှိရင်အတာအုပ်တကြံဟိုအကျားလေးမှာဆိုလို့ရှိရင်တော့မွန်မလေးပေါ်တကြံလို့ဆိုပြီးညီမတို့လုပ်ထားတာရှင်နေပြီးရဲ့သူအကျားလေးမှာဆိုလို့ရှိရင်ညီမတို့ဟိုသွေးမတိတ်သွေးမတိတ်တကြံရှိတယ်အဲ့ဒီမှာမှသွေးမတိတ်တကြံကိုတချို့တွေကဟိုဘယ်လိုပြောရမလဲအတင်းကြီးမကြီးကောက်ပြီးတော့မလို့တဲ့ဝင်လို့ပါညီမတို့ဘယ်လိုနေလဲတို့တော့ချိန်မှမှာပါပဲအဲ့တော့ညီမတို့ကဘာလုံးလို့ဆိုတဲ့ reason ကိုညီမတို့လို့ဟိုကတိကျမလို့ညီမတို့ကောက်နေမှာအတင်းကြီးမကြီးလည်းကောက်နေကြမလို့ညီမတို့လုံးချက်ရှိအောင်ဆက်လုပ်ရမှာဖြစ်ပါတယ
်ကြံတုကြံတုအကြံအကြံတုဆိုရင်လည်းကြံတုကြံတုကြံတုဆိုရင်လည်းကြံတုကြံတုက
တော်လန်တပိတ်ဆင်နွယ်သူလူငယ်တွေဟာစစ်အာဏာသိမ်းမှုကိုစန့်ကျင်လာခဲ့တဲ့ရက်ပေါင်း80အတွင်းလူ900ကျော်တေဆုံးခဲ့တဲ့ဆိုတဲ့စိုင်းပုတ်တွေအတအိုးမှထိုးပြီးတော့လဲလဲစန္ဒာပြကြတာပါ။အ
ိုင်များပါပါလဲဆိုတော့အရင်နဲ့တည်းကတော့ညီမတို့ကဒီညီမတို့ကလောကဟိုဒီမှာပြည်သားပြည်သားဖြစ်တဲ့အတွက်ကိုညီမတို့ကြိုးရှိရှင်မယ်။ဒီတချံဆိုတဲ့အဆန်လာညီမတို့ဒီညီမဆုံးတဲ့ဆန္ဒအရာကိုညီမတို့ဆက်နွှဲလို့ရတယ်။တချံရောက်ပြီဆိုတော့ညီမတို့ကပျော်ဒါပျော်ပြကောင်းတဲ့အချိန်ပဲ။ဒီနေ့တော့တောင်းဝန်ရှိရပျော်ပြတဲ့အချိန်မှာညီမတို့အနာရှင်တော်လာနေရတယ်။ညီမတို့ပျော်စက်တော့မပျော်ဘူး။ညီမတို့မှရှေ့ဆက်မှာဒီအနာရှင်လောက်မှနေနေတယ်ညီမတို့မှအနာကတည်းကပြနေတယ
်။နှစ်တကူလူဒါနအနေနဲ့ကျမ်းမာရေးကောင်းဖို့တနှစ်တာမှာအစိုးရတွေနဲ့နေတာကလွန်မြောက်ဖို့ဆိုတဲ့နမိတ်နဲ့မုံလုံးရိပ်ပေါ်လှူဒန်းကြတဲ့လူဒါနတွေမှာလည်းစစ်အာဏာသိမ်းမှုဆန့်ကျင်ရင်သေဆုံးသွားသူတွေကိုရည်စူးပြီးမုံလုံးရိပ်ပေါ်တွေကိုအနီရောင်ဆေးဆိုးထားပါတယ်။တိုင်းပြည်မှာနာရေးဖြစ်နေလို့ကြမ်းမာရေးမကစားနိုင်ဘူးလို့လည်းကြာဆုံးသူတွေကိုအောက်မေ့သတိရနေကြောင်းသတိတရကပီးတွေထိုးခဲ့ကြပါတယ်။နှစ်ဟောင်းကအညစ်အကြေးတွေဆွန့်ပစ်ခြင်းနှစ်သက်ကိုစိတ်သက်လူသက်နဲ့အတူစတင်ချစ်တဲ့ချင်းဆိုတော့ပျော်စရာတကြံရဲ့အစဉ်အလာနဲ့အတိတ်နမိတ်တွေနေရာမှာ generation Z လူငယ်အားလုံးရဲ့တိုက်တွန်းတောင်းဆိုချက်အတိုင်းအဖန်ခံထားရသူတွေကိုလွှတ်ပေးဖို့ကြွေးကြော်သံစိတ်အာဏာရှင်အုပ်ချုပ်မှုကိုစံချင်ကြောင်းဖော်ပြချက်တွေနဲ့တည်ဆုံးသူတွေကိုအောက်မေ့သတိရဂုဏ်ပြုတဲ့အမှတ်တရတွေကသာဒီနှစ်ရဲ့တကြံကိုတော်လှန်တကြံအဖြစ်ဖုံးလွှမ်းပြီးတနိုင်ငံလုံးကတညီတညွတ်ထဲတော်လှန်သပိတ်ဆင်နွှဲနေကြတာဖြစ်ပါရဲ့ရှင
်။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်သစင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဆက်အနာရှင်ကခံလိုက်တဲ့ရက်ွက်အုပ်ချုပ်ရေးမှုတွေဟာတချို့လူတွေမှာနေထိုင်တဲ့သူတွေကိုအဲခြင်းမဖြစ်မနေတိုင်ခိုင်းနေပါတယ်သူတို့အိမ်ရှိမိသားစုနဲ့နားလည်တဲ့ဧည့်သည်တွေရဲ့အချက်အလက်တွေကိုရေးသားတိုင်ကြားခိုင်းတာပါဒီတိုက်ခံလို့တဲ့သူတွေကိုရှာဖွေဖို့အတွက်ရန်နာကျင်ဆန်းကျင်ဆန္ဒပြသူတွေရဲ့အိမ်အများစုရှိတဲ့ရက်ွက်တွေကိုပြတ်မှတ်ချခံရပါတယ်။ဒီသောမကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဦးတောင်းတင်ဟာရန်ကုန်မြို့ရဲ့ကျူးကျော်ရက်ွက်မှာနေထိုင်သူပါ။သူဟာနှွေးခေါင်းခေါင်းနေပူတဲ့ခက်တုတ်တုတ်ရှောင်ရင်သူ့မျက်စိကတော့တစုံတစ်ခုကိုအပြေးလွှားရှာဖွေနေပါတယ်။သူတန်းရှိကြီးတန်းစီနေတဲ့ဆိုင်တစ်ခုရှိအရောက်မှာတော့သူတပြင်းရှိကြီးချရင်အိတ်ကကစာရွက်ခေါက်လေးချုပ်လိုက်ပါရဲ့သူရက်လိုက်တဲ့ဆိုင်ကမိတ်တူဆိုင်ပါတ
ောင်းတော့ဖြေတော့မှာသူကအဲကျွန်တော်တို့ကသွားပြီးပြောတာပေါ့နော်သူဘယ်ကုန်ဘယ်နည်းကျွန်တော်တို့ရက်ွက်ကြုံသွားမေးရရက်ွက်တော့ကြုံသွားမေးရင်အောင်လေးတွေမင်းတို့စာရွက်ကလူပြီးတဲ့စီမှာတော့မပေးနိုင်ဘူးညော့ဟိုင်းမိုးရင်းတဆောင်ယူသွားတယ်မင်းတို့ကမင်းတို့အဲ့မှာမိတ်တူဆိုရဲအားကျတော့ဝင်တော့ဝင်ဒါပေမဲ့ကျွန်တော်တို့ကလည်းသူပြောတဲ့အတိုင်းပါနော်ကျောင်းမှာအပြေးလွှားနေတိုင်းအကုန်လုံးကလည်းကြောက်နေပြီဒီမှာဓာတ်ပုံဆိုင်တွေမိတ်တူဆိုင်တွေကဟိုပိတ်ထားတာပေါ့မှာပိတ်ထားတာအဲ့မှာတဆိုင်နဲ့ပေါ့
ဦးတောင်းတဲ့လူကျူးကျော်အိမ်အစုလေးရှိရဲရက်ွက်တယ်ကိုအစီအစဉ်ကြရမယ်လို့စစ်ကောင်စီကခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ကလာကြေညာတာကြောင့်သူတို့ရက်ွက်ချင်းမှာအစီအစဉ်ကြိုက်ဖို့ပြားများနေကြတာပါမကြရင်အေးအေးခံရမယ်လို့ကြေညာသွားရလို့လဲဦးတောင်းတင်ကဆိုပါတယ်ဒီလိုအစီအစဉ်ကြိုက်ဖို့အတွက် အာနာပိုင်တွေကဖိအားပေးတာမျိုးသူ့အရင်ကမကြုံခဲ့ဘူးပါဘူး
။သူတို့လက်မခံအောင်လို့ပြောရမှာလဲကျွန်တော်တို့ပြစ်တာ။ဖိုင်းစီတာကိုသူတို့ညှော့ကြတာကိုကျွန်တော်တို့ကဒီကူကမလိုက်နိုင်ဘူးသူကသိတဲ့တိုင်းအမှန်ဒီကြတဲ့တော့သူတို့ကခုနကမတည်လို့ခိုင်းစိတာမလုပ်ပေးနိုင်တာတို့ဟိုနိုင်မမလိုက်နိုင်တာတော့သူတို့မိုက်ကြီးနဲ့တရားဝင်လိုက်ကြင်ရတာလေ။ကြင်ရတာကခါကျတော့ကျွန်တော်တို့သူတို့ကိုဘယ်လိုဖြစ်နေလဲဆိုတော့အခုကစစ်ဘိုးကမလို့လို့သူဝဲထောက်ရတော့မလို့လို့ဖြစ်နေ
။အမှန်တော့ဦးသောင်းတိန်တို့ရက်ွက်ဟာရန်ကုန်ကစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တဲမှာပါနေပါတယ်။စစ်အုပ်ချုပ်ရေးကြောင့်ပိုဖိနှိပ်ခံထားရတာပါ။အလုံးလက်မဲ့ဖြစ်နေတဲ့ဦးတောင်းတင်ဟာသူကတ္ထုစက်ကူတွေကောက်ရောင်ပြီးရတဲ့ငွေ3000ကိုအစင်းရင်အကျွတ်မိသားစုတက်ပုံချုပ်ဖို့2000လောက်သုံးလိုက်ရတာကြောင့်အတော်လေးအခက်တွေ့ခဲ့ရပါသေးတယ်။ကန်ဆိုးစွာနဲ့ပဲသူရိုက်ခဲ့တဲ့ပုံကိုရက်ွက်ယုံကမကြိုက်လို့ဆိုပြီးနောက်တစ်ခါထက်ရိုက်ရပြန်ပါတယ်
။ဒူအောင်ပေါ်တော့ပဲရှိအောင်တော့မပေါ်ပါဘူး။ဟိုပထုံးနဲ့နဲ့တူသွားတာပေါ့။အဲဒါလို့ဆိုလက်မခံဘူး။ဒါတော့ဒီချီချီတော့တော့ဘာဒီချီတော့အောက်ချီဝမ်းတစ်ခုတော့ပုံအောင်ရိုက်ပုံအောင်ထားအဲအဲ့ဒါပဲကျန်တဲ့အတိုင်းတော့မင်းကလေးလည်းစကတ်မဝင်နဲ့ဘောင်းမီမဝင်နဲ့မရဘူးအဲဟိုမယိုးခလာတော့မှအဲသမိုင်းနဲ့အဲချီတော့ကနေပြီးတော့တကုံတော့ပုံအောင်တော့ရိုက်သေးရ
စစ်ကောင်စီကလုံခြုံရေးအကြောင်းပြပြီးတော့အဲစင်းရင်စစ်ဖို့အတွက်ရက်ကွက်သူမဟုတ်ကြေးရအုပ်စုအုပ်ချုပ်ရေးဥပဒေရဲ့ပုံမှန်ဆက်ခွန်အပါအဝင်ပုံမှ6ခုကို February 13ရက်နေ့ကပြင်ဆင်ဖြည့်ဆွတ်အစားထိုးခဲ့ပါတယ်။အဲ့ဒီလိုဖြည့်ဆွတ်ကြတဲ့ဥပဒေတွေနဲ့အညီအစီရင်တွေကိုထိထိရရဆက်သွားမယ်လို့စစ်ကောင်စီကမတ်လ9ရက်နေ့ကတက်ပိုင်မီဒီယာတွေကနေကြေညာခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကရက်ကွက်နေတဲ့အထိတက်ကအမှုဖွင့်ပြီးရှောင်းတိန်နေသူတွေနဲ့သူတို့ဖမ်းဆီးချင်းသိမ်းလို့သူတွေကိုရှာဖွေသွားမယ်လို့ပြန်ပြောင်းတင်းတင်းကြေညာခဲ့တာပါ။ဒါကြောင့်ပဲဆန္ဒပြလူငယ်တွေနေထိုင်တဲ့နေရာတွေနဲ့အာဏာရှင်စန့်ကျင်ရေးအားကောင်းတဲ့နေရာတွေမှာအဲစင်းရင်စစ်ပြီးဖမ်းဆီးရတွေလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကကချင်ပြည်နယ်မြကြီးနားစစ်တပ်ကန္နာလန်းကိုလည်းတခြားရက်ကွက်တွေထက်အဲစင်းရင်စစ်တပ်ကိုပိုဖိအားပေးလုပ်ခဲ့ပါတယ်။အဲ့ဒီရက်ကွက်မှာနေထိုင်သူတို့က
တကားဖွင့်ခိုင်းတယ်သူတို့ကအိမ်တကားတုံတုံတုံတုံတုံနဲ့ဖွင့်ခိုင်းမှာအိမ်ထဲအခါအပေါ်အခန်းတွေတော့အိမ်ပေါ်အခန်းတွေတော့မဟုတ်ဘူးဒါပေမဲ့အောက်ဆက်ကတော့အစစ်သားတွေပေါ့နော်15ရောက်အယောက်20ဝန်းကျင်မရှိနဲ့15ရောက်တော့အနည်းဆုံးရှိမယ်စင်အကုန်ဝင်ကြည့်သွားတာအကုန်အဲ့တော့ကိုတော်တော့ဆိုဒီစတာဘက်မှာဒီတပိတ်မှာဆန္ဒပြတဲ့လူတွေလူငယ်တွေကိုခေါ်ပြီးမှအိတ်ခိုင်းတဲ့အိမ်တချို့တွေရှိလေအဲ့တော့သူတို့ဒင်းစားမှလာဖြစ်တယ်လို့ကျွန်တော်တယောက်ရဲ့အမြင်ပါဟုတ်ကဲ့ကျွန်တော်တို့ဘက်မှာတော့ဖမ်းသွားတာတော့မရှိဘူးဒါပေမဲ့ဟိုတကားမဖွင့်ပေးတဲ့အိမ်ကရောတကားဖြတ်တဲ့အိမ်တော့ရှိရ
အစင်းတိုင်ချင်းဆိုတဲ့ကိစ္စဟာလူအခွင့်ရေချိုးဖောက်ခံနေရတဲ့ပြည်သူတွေကြားမှာထပ်ဆင့်ပြိနှိပ်ခံနေရတဲ့ကိစ္စရဲ့တစ်ခုလည်းဖြစ်ပါတယ်လူမှုကွန်ရက်ဆာမျက်နှာတွေမှာတော့အစင်းမတိုင်ဖို့တိုက်တွန်းမှုတွေပြုလုပ်နေရလဲရှိပါတယ်ပြည်သူတွေကလည်းလူအခွင့်ရေချိုးဖောက်ခံရတဲ့အပြင်ငွေကြေးကပေးဆောင်ရတဲ့အတွက်အဲ့ဒီပုံမှန်ကိုမကြိုက်နှုတ်တတ်ကြပါဘူးNLD အစိုးရလက်ချက်မှာတော့အစင်းရင်တိုင်ရတဲ့ရကြေးဥပဒေရဲ့ပုံမှန်ဆက်ကွန်ဟာအချိန်မကျော်မှာအိမ်ထဲဝင်စစ်နိုင်အောင်အခွင့်အရေးပေးသလိုဖြစ်နေပြီးလူအခွင့်အရေးကိုဖောက်ဖျက်ရကြရဲဆိုပြီးတော့2016ခုနှစ်ကဖျက်သိမ်းခဲ့ရပါ2019ခုနှစ်မှာလည်းရကြေးဥပဒေကိုထပ်မံပြင်ဆင်ခဲ့ပြီးပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်တွေပို့ရအောင်လုပ်ခဲ့ပါတယ် February 1ရက်နေ့တအားနာသိမ်းပြီးနောက်မှာတော့အဲ့ဒီတွေကပုံမှန်တချို့ကိုပြန်အသက်သွင်းခဲ့ရပါရကြေးဥပဒေနဲ့ပတ်သက်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှိနေတဲ့အောင်နဲ့ဒုအတန်ကစကားပြောပြခဲ့ပါတယ်
။ GLDB အဲ့ဒီနဲ့ထက်ထက်သာလို့ရှိရင်ပို့ပြီးတော့ဒီ2012ကနေပြီးတော့2016-2019မှာပြန်ထမ်းခဲ့တဲ့အပိုင်းတွေကပို့ပြီးတော့တို့မျိုးလွတ်လပ်မှုပို့ပြီးတော့ပေးထားတယ်ပြောမလို့ဟိုပုံကိုရေးပလုတ်ကိုနေပို့ပြီးတော့ပေးထားတယ်ဘယ်လိုလဲဆိုလို့ရှိရင်ဥပမာဗျာအဲဈေးကနေ့တိုင်းတိုင်ကြမလို့တော့ဘူးသူကတလလနဲ့ချီပြီးနေတဲ့ဒီလိုမှအကြောင်းကြားရတော့မယ်ဆိုတဲ့ပုံစံမျိုးနဲ့သူကကြောင်းလေးထားပြီးတယ်ပေါ့နော်ဖြည့်လျှော်ထားပြီးတယ်ပေါ့နော
်အာဏာသိမ်းတပ်ကရကြေးဥပဒေကိုပြင်ဆင်ရမှာအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကဓာတ်ရိုက်ခန့်ထားလို့ရရဲဆိုတာနဲ့ပုံမှန်တချို့ကိုကျူးလွန်ရင်ငွေတန်တထောင်ဒါမှမဟုတ်ထောင်ဒဏ်9ရက်ချမှတ်နိုင်တယ်ဆိုတဲ့အချက်တွေဖြည့်ဆွတ်ခဲ့ပါတယ်
ဆဲအမှုရိုင်မှုလို့နေရာကိုတော့အရှင်တာဝန်ထမ်းဆောင်ခဲ့တဲ့သူတွေပြန်လုံးနေရာရှိတယ်လို့တချို့ကတော့ရက်ွက်တွင်နေသူတချို့ကိုနေရာပေးထားပါတယ်။ရက်ွက်တစ်ခုကခေါင်းဆောင်ကတော့ရက်ွက်တွင်ကိုစစ်ဘက်ကဓာတ်ရိုက်အုပ်ချုပ်တာထက်ရက်ွက်သားချင်းအကအကွယ်ပေးနိုင်အောင်ဒီနေရာကိုလက်ခံရတာဖြစ်တယ်လို့ဆိုပါတယ်။အစင်းရင်တိုင်ကြရတာဟာတကောင်စင်းရင်နဲ့အခြေချနေထိုင်သူတွေအကြောမသိတာပေမဲ့အခြေခံလူတန်းစားတွေရွှေပြောင်းအလို့သမားတွေနဲ့ကျူးကျော်နေထိုင်သူတွေအကြောကတော့ဝန်ချုပ်ဝန်ပိုဖြစ်ပြီးတော့ဓာတ်ရိုက်တရမှုတွေရှိနေပါတယ်။ရန်ကုန်မှာလာအလို့လို့တဲ့ရွှေပြောင်းနေထိုင်သူတချို့ကလည်းအစင်းရင်မတန်ရှင်းတာကြောင့်ဇာတိကိုပြန်လည်နေထိုင်သူတွေလည်းရှိလာပါတယ်။စေအောင်ချုပ်ရေအောင်ရောင်းနေတဲ့ကျူးကျော်ရက်ွက်ကဦးတောင်းတင်ကတော့
မတိုင်းရင်မတိုင်းရင်ဆိုတာတနည်းတမုံကတော့ကျွန်တော်ကြည့်ရတာတော့သူကဘယ်လိုလဲဆိုတော့အခုဦးပမာတကူဒီကျွန်တော်ပြောကြသူကငါရဲ့အမျိုးကိုခုနရတာမျိုးဒါမျိုးသူကလောက်ခိုင်းမှာလောက်ခိုင်းလို့ရှိရင်သူကအဲလူတယောက်ကိုတရားနှောင်းသူတို့စမှတ်မယ်လို့သူတို့ကသတ်တယ်မြည်တယ်လူတယောက်တရားနှောင်းဆိုကမှကောင်းလိုက်ပဲ။ဟိုအကုန်လုံးကောင်းနေမှာဆို15လောက်ရှိ။အဲ့မှာဘယ်က1500လောက် 1500 လောက်ကျွန်တော်မပေးရမရတော့။ဆိုတော့ဒီညမှာအမလူကတန်းသိနေမှာဘူးလမ်းနဲ့ကိုချီရှိနေတာ။လူကဒါလောက်ဆန်းလေးလို့နှုတ်မဲ့ပုံကပဲ
။စစ်အုပ်စုပြင်ဆင်ထားတဲ့ရကြီးဥပဒေမှာတော့ရခင်ပယ်ပြတ်ကြတဲ့ပုံမှန်33ကိုပြန်လည်ပြဋ္ဌာန်းထားပါတယ်။ဒီပုံမှန်အရရကြီးအုပ်ချုပ်ရေးမှုဟာအဲ့စင်ရင်အတွက်ငွေကြေးတစ်စုံတရာတောင်းခံလို့မရပါဘူးလူထုထဲမှာတော့အဲ့စင်ရင်တိုင်ခိုင်းတဲ့အပေါ်တုတ်ပြန်ပုံနှစ်မျိုးကွဲနေပါတယ်တချို့ကရွက်ကွက်ယုံရှိလူတန်းရှိကြီးတဲ့ဝင်တန်းစီနေချင်းတချို့ကလုံးဝမကြိုက်ဘူးလို့ညှင်းဆန့်ကြပါတယ်ရန်ကုန်မြို့ကဆန္ဒပြလှုပ်ရှားမှုတွေကြောင့်မကြခဏစစ်ဆေးခံနေရတဲ့ရွက်ကွက်တစ်ခုနေပြည်သူတို့ကအ
ရှင်းရှင်းလေးကသူကမတရားအာဏာသိမ်းလာတယ်သူကတပုံအစိုးရအမှတ်ဆိုအကိစ္စတွေသူကိုဆော့ဆော့ကြင်နေဖြစ်ခဲ့ရအမေအနာဟုတ်ညဖိချန်ချာဆိုတော့တန်ကြအောင်မလို့ဘာမှလုံးချအောင်မလို့လားအဲ့ကြောင်မှာဟိုအရန်အကြောက်ကြီးကလွှမ်းမှုနေတဲ့လူတွေပေါ့နော်တန်ကြမဖိချန်နဲ့အဲ့ဒီဟိုတကွေးကလည်းတန်ကြတယ်အဲ့ဒီဘရောမလည်းတန်မှာမဟုတ်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒီမနက်ကမှဆက်နော်ဒေမှုရက်တန်ရေး CDN အာနာဖီဆန်ရေးလှူရှားမှုနဲ့အတူလက်နက်ကင်တော်လိုင်းရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်း CRBH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးနဲ့ကျန်းမာရေးပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောခဲ့ပါတယ် CRBH အနေနဲ့လက်နက်ကင်တိုက်မဲ့နီလန်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တာပါလဲဒီနီလန်းကရောဖြစ်တယ်မလားဖြစ်နိုင်လားဆိုတာတွေနဲ့ပတ်သက်ပြီးမြမအရေးလိလာသူဒေါက်တာတင်မောင်သန်းကိုမိုက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
စစ်ကောင်းဆောင်တွေရဲ့သဘောထားနဲ့သူတို့အမြင်ပေါ့နော်အဓိကတော့ဒီသူတို့ CNN နဲ့နောက် Al Jazeera ကိုကုစားပြုပြီးသွားတဲ့ဒီသတင်းဌာနကိုဟိုတွေ့ဆုံမေးမြန်းခံပေါ့နော်သူတို့အဲ့ဒီခါပေးတဲ့အချိန်လုံးကပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကသူကပြောတာကဒီ1988 1962တုန်းကသူတို့ဒီစစ်တပ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေရှိတယ်အဲ့တော့သူတို့မြင်တဲ့ပုံကလည်းဒီ CRPH ဆိုတာသူတို့အမြင်က online အစိုးရပဲဖြစ်တယ်ဟိုတရားမဝင်ဘူးအဲ့တော့ဒီလိုအနေအထားမှာသူတို့အရင်ကဒီစစ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေအရလဲဒီလိုအဖွဲ့အစည်းမျိုးတွေဒီလိုလှုပ်ရှားမှုတွေဆိုရင်သူတို့ကောင်းကောင်းဂင်တွေနိုင်ခဲ့တယ်ဆိုတာမျိုးသူတို့ပြန်ပြီးတော့တုံ့ပြန်ပြောဆိုတာမျိုးရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့ရဲ့ဒီစိတ်သဘောထားပေါ့နော်အခုလက်ရှိ CRPH ပေါ်မြင်နေတဲ့အမြင်အခုလူလူလှုပ်ရှားမှုပေါ့သူတို့မြင်နေတဲ့အမြင်တွေကဒီအခုလက်ရှိအနေအထားမှာရောတကယ်ပဲသူတို့ဂင်တွေနိုင်တယ်လို့ဆရာမြင်လားရှင်စစ်တပ်ကတကယ်ပဲအခြေအနေတွေကိုသူတို့ထိန်းချုပ်ထားနိုင်တယ်လို့မြင်လားရှင
်စစ်ရေးသဘောအရသူကထိန်းချုပ်ထားနိုင်တယ်သဘောတွေဒါပေမဲ့အုပ်ချုပ်မှုသဘောအရဆိုရင်မဟုတ်ဘူးအိုးရုပ်ဘူးလို့ပြောရသူအုံချုံလို့မရတော့ တော့ပြည်သူလူထုကိုစောစောကပြောသလိုပဲစည်ရဲတစ်ခုတောင်းကတစ်ခုကလွဲပြီးရင်ကျန်တာတွေအကုန်လုံးကသူ့ရှုံးနေအစလာရာတက်တာတက်ပြီးတော့ရှုံးနေသွားပြီနော်အဲ့ဒီရှုံးနေခြင်းနဲ့အတူပြည်သူလူထုကြီးတရားလုံးနဲ့နားရယ်အရင်လောက်ခဲ့ကြတဲ့တက်မလို့ခေါင်းဆောင်တွေလည်းနားရယ်အခုကောင်းဆောင်နေလေနားတယ်လူငွေဘွားစီးပွားရေးဘွားအခုလုံးနားပါတယ်တော့ဒါကိုဘယ်လိုရပ်မလဲဆိုတာအရေးကြီးဆုံးအချက်ပါပဲအဲ့တော့ဘုံမချုပ်ဆောင်မင်းထွန်းကတော့သူဒီတတ်မလို့ပြောရေးဆုံးဝင်ရှိသူပြောခိုင်းတဲ့အတိုင်းသူကပြောရမှာပါပဲပြောရေးဆုံးဝင်ရှိသူတယောက်နေနေကတော့အဲ့ဒီတော့သူကအသေးထိုင်ပြီးတော့ပေါ့နော်တင်းတာပြောင်းသွားဘူးဖင်ခုထိုင်ပြီးတော့သူကပြောရမှာပဲ
တကယ်တမ်းတော့ဒီစစ်ကောင်စီကသူတို့ဒီနိုင်ငံတကာမှာလော်ဘီလုပ်ဖို့ဆိုပြီးတော့သူတို့ငှားထားတဲ့အကျိုးဆောင်အစ္စရေးလူမျိုးဒီကနေဒါနိုင်ငံသားပေါ့နော်အဲ့ဒီသူကိုသူတို့ငှားထားရဆိုတော့အဲ့ဒီလူရဲ့အကြံပေးချက်ရသူတို့ CNN တို့ပေါ့နော်ဒီနိုင်ငံတကာသတင်းဌာနကသူတို့ဖိတ်ခေါ်ပြီးတော့ဟိုသူတို့ဘက်ကအတန်းနေကိုသိရအောင်သူတို့လုပ်ပြတယ်ပေါ့နော်တကယ်တမ်းကျတော့သူတို့ CNN ကိုခုသူတို့ဖိတ်ခေါ်ပြီးတော့ပြလိုက်တဲ့လုပ်ရက်ကတကယ်တမ်းသူတို့ဖြစ်ချင်းတယ်လို့လည်းဖြစ်မလာဘူးပေါ့နော်တကယ်တမ
်း
စစ်တပ်ကမြန်မာနိုင်ငံမှာဘယ်လောက်ထိဖိနှိပ်နေတယ်ဆိုတာနိုင်ငံကပို့ပြီးတော့ကွင်းကွင်းကွက်ကွက်တိသွားတယ်လို့မျိုးဖြစ်သွားတော့နောက်ဒီအနာဂတ်မှာရောဒီလိုမျိုးနိုင်ငံတကာသူတို့ရဲ့ဒီ lobby ပေါ့နော်အကျိုးဆောင်ရဲ့အကြံပေးချက်အရာဒီနိုင်ငံတကာမှာသူတို့ဝင်ဆက်အောင်လုပ်ဖို့ဆိုတဲ့အဲဒီလိုအစီအစဉ်တွေပေါ့လေအဲ့ဒါတွေရောသူတို့ဘက်ကဘယ်လိုဟိုမျိုးဆောင်ရွက်လာနိုင်ကြရှိလဲရှင
်သူတို့ကတော့အဲ့တော့ဟိုဒီဘွားဖြစ်တော့အဲ့ဒီလိုရအောင်စူးစမ်းတဲ့နည်းတွေနဲ့ပြန်ပြီးသုံးမှာပေါ့နော်ဒါပေမဲ့အချက်တဲစီမံခံမှန်းမှုမှာတော့အရေးကြီးဆုံးအချက်တစ်ချက်ရှိတယ်။အဲ့ဒါကအမှန်တရားကိုတတ်ခံနိုင်ဖို့ပါ။နော်။အဲ့တော့တတ်လို့ဆိုတဲ့အဖွဲ့ကြီးကအမှန်တရားဖြစ်နေတာဖြစ်တဲ့အတိုင်းလက်ခံနိုင်ဖို့ပါ။မတို့ကိုလက်မခံဘူး။ကဘာကြီးကရောပြည်သူလူထုကြီးကရောစန့်ကျင်နေတဲ့လူကြီးတွေမတို့ကိုထောက်ခံတဲ့လူတွေနည်းနည်းလေးတည်းမှာပဲမနေတော့ဘူး။နော်အဲ့ဒီတော့ဖန်တဲ့လူတွေမှာရှင်ညာနေသရပါခြင်းပါမယ်ပေါ့ဗျာဥဝေတူပါခြင်းပါမယ်ပေါ့ဗျာနော်ဒါပေမဲ့ကြုံကြည့်ဖို့လူနော်တကယ်အဖြစ်ကြီးရပါလဲဆိုဖွင့်ကြည့်ဖို့လူကျွန်တော်ထင်တယ်ဖွင့်ပြီးကြည့်ထားတဲ့ခေါင်းဆောင်တွေလည်းရှိတယ်လို့ထင်ပါတယ်တတ်လို့လည်းပါသူတို့ပြောမှမသားကြလို့ထင်တယ်နော်အဲ့ဒီလိုဖွင့်ပြီးမကြည့်ဘဲနဲ့အမှန်တရားနဲ့ရင်းမဆိုင်မဲနဲ့အမှန်တရားကိုလိမ့်လက်ရှားဖို့တနည်းတစ်ခုနော်ကျွန်တော်တို့နော်အဲပုံကျက်ပန်းကျက်ဖြစ်အောင်လုပ်ဖို့ကြိုးစားချက်တွေအကုန်လုံးပါမောင်းမြတ်ပါဟု
တ်ကဲ့ဆိုတော့ဟုတ်ကဲ့အဲ့တော့ဒီစစ်တပ်ထမ်းမှာဒါဆရာတို့ဆိုလို့ရှိရင်လည်းဒါအတွေ့အကြုံရှိပါတယ်ဒီစစ်တပ်နဲ့အရသာဆက်ဆံရေးပေါ့နော်အရင်ဦးသိန်းစိန်အစိုးရလက်ထက်တူပေါ့နော်အဲဒီအရသာစိုက်မြန်မာနိုင်ငံမှာအပြောင်းလဲလေးစဖြစ်လာကြအချိန်မှာဒီစစ်တပ်နဲ့အရဖက်ဆက်ဆံရေးမှာဆရာတို့ကိုယ်တိုင်လည်းသူတေသနာတွေလုပ်ခဲ့ကြတဲ့ခါကျတော့မြန်မာနိုင်ငံကဒီစစ်တပ်အတွင်းမှာရောဒီလိုအခြေအနေဇိုးတွေဖြစ်လာမယ်ဒီစစ်တပ်ကလည်းအဓိကဆုံးဖြတ်ချက်နေရာမှာရှိနေရဲဆိုတော့အသိစိတ်ဓာတ်မျိုးပေါ့နော်အဲ့လိုခေါင်းဆောင်တွေရောစစ်တပ်ထဲမှာအပြောင်းလဲနေနေပေါ့နော်သူတို့ထွက်ပေါ်လာနိုင်တဲ့အနေအထားမျိုးရောဟိုမျှော်လင့်ချက်ပေါ့နော်ဆရာတို့ကအဲ့ဒါဘယ်လိုရှိလဲရှင
်အဲထွက်ပေါ်မလားမထွက်ပေါ်ဘလားဆိုတာကတော့နည်းနည်းလေးပြောဖို့ခက်တယ်ထင်တယ်။တော့တိကျတဲ့ကျွန်တော်တို့သတင်းချက်လက်တွေလည်းကျွန်တော်တို့မရအောင်ပေါ့နော်။အဲလက်ဆွဲခုနှစ်မေလအစပြီးရဲ့ဘုဂျုံမီးမေအောင်လိုင်းကထိပ်ပိုင်းကောင်းဆောင်ပြီးအပြောင်းလဲတွေကိုစပြီးလုပ်ခဲ့တယ်နောက်ဆုံး January လအလယ်လောက်မှာပင်ကြီးတော်တိုင်းမှုကိုပါလဲပြခဲ့တယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးကသူကချုပ်ထိမှုအတွက်ပြင်ဆင်လာခဲ့ပြီပေါ့ဒါပေမဲ့အဲ့လိုလုပ်ခဲ့တဲ့ဝါတော့သူကဒီလောက်ထိနော်တုံ့ပြန်မှုပြည်တွင်းပြည်ပတုံ့ပြန်မှုပါကြီးမားမယ်လို့သူကမပြောသေးခဲ့ကျွန်တော်ထင်တဲ့အလားတူပဲခြားသောတတ်မလို့ကောင်းဆောင်တွေကလည်းကြော်လင်းခဲ့ပုံမရဘူးအဲ့ဒီတော့နော်လုံးရမှာကံပတ်ကြတဲ့လူတွေတချို့ရှိတဲ့လက္ခဏာတွေပြပေမဲ့ရေပူရအားဖြင့်အမိန်ကိုနားခံပြီးဆောင်ရွက်ခဲ့ကြတယ်။ဒါပေမဲ့အခုကျွန်တော်တို့ကြုံရတဲ့လက်တွေ့ဖြစ်နေတာက မျောလင့်နာနေတယ်တခြားစီဖြစ်သွားတယ်တပ်ပလိုမျောလင့်နာနေတယ်တခြားစီဖြစ်သွားပို့ပြီးဆိုးတယ်ပို့ပြီးကြောက်ထဲကြနိုင်တယ်လမ်းကြောင်းကြီးကိုကျွန်တော်တို့သွားနေတယ်เนาะတပ်ပလိုလေးလေးနဲ့စဉ်းစားဖို့လိုတယ်အဖတ်တပ်ပလိုဖက်စည်းအနေနဲ့လေးလေးနဲ့စဉ်းစားဖို့လိုတယ်အရင်တော့ကခေါင်းဆောင်တွေလည်းစဉ်းစားဖို့လိုတယ်ဘာလို့လဲเนาะအမှကျွန်တော်တို့ဒါတကြေးဒုတိယဝန်ကြီးပြီးတော့ဝန်ကြီးဖြစ်ပြီးတော့လုပ်ခဲ့တဲ့ဒါဥရထုတ်ဆိုလို့ရှိရင်အဲသူ့ရဲ့ Facebook မှာကျွန်တော်တင်လာတယ်တိဆောက်ခဲ့တဲ့ဆယ်နှစ်တွင်းနဲ့တိဆောက်ခဲ့တဲ့အကုန်ပြုံးသွားတယ်။နှစ်မျိုးစရာပြောခေါ့။တော့ဒါကခုနအဖွဲ့အခုအခိုင်ဆိုတဲ့ဒီမိုကရေစီအရေးကိုသွားတဲ့အဖွဲ့ကိစ္စတွေတော်တော်များများလုပ်ပြီးအခုအတွက်နော်ဂျင်ဂျာရေးဖြစ်စဉ်ကြီးတစ်ခုလုံးကိုတိဆောက်ပြီးအခုဖို့အတွက်ကျန်စီနေခဲ့တယ်။ဒါတွေအကုန်လုံးပြပြသွားခဲ့ပြီးဖြစ်တဲ့အတွက်ကြောင့်တတ်မတော်ကအလေးနဲ့စဉ်းစားတင်တယ်။နော်အလေးနဲ့ပြန်တဲ့သုံးသပ်တင်တယ်အချင်းမဆွဲဖို့လိုအပ်တယ်မဟုတ်လို့ရှိရင်เนาะကျွန်တော်တို့ဒီအခုဒုက္ခရေတော့ကျွန်တော်တို့ကောင်စီကနေတတိပေးတယ်လို့ပဲမြန်မာနိုင်ငံကဆီရီးယားလို့ပြောသွားမယ်ဂျော့ချ်ယူဆိုတာစင်ကာပူနိုင်ငံတိုင်းဝန်ကြီးကလည်းမြန်မာနိုင်ငံဟာလစ်ဂျက်ဆီရီးယားလို့ဖြစ်သွားမလားဆိုပြီးအစိုးရကြီးကသူစိုးရင်ကြီးစွာနဲ့เนาะသူ့ရဲ့ဟောပြောပွဲတစ်ခုမှာပြောခဲ့တာအောင်လည်းကျွန်တော်တို့တွေ့ရတယ်ဒါတွေကအလေးနဲ့စဉ်းစားဖို့လိုပါတယ်မဖြစ်တဲ့မှာဘူးမြမကြီးကလူတိုင်းတတ်မတော်ဟောတိုင်းရင်းသားတွေကကြည်သူလူလူကြီးတရားတော်ကအခုလုံးနာကြမဲ့နော်ပြက်သုံးငိမ့်နဲ့ဝင်နေတဲ့အတွက်ကြောင့်မို့တတ်မတော်ခေါင်းဆောင်ကြီးစဉ်းစားဖို့လိုအပ်တယ်နော်ပြည်စုံဆွေးနွေးစကားဝိုင်းကိုအပြန်လုံးဖွင့်ဖို့လိုအပ်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂခရစ်ပြည်မှုချုပ်ရဲ့အထူးကိုယ်စားလှယ်နော်ခရစ်စတင်းရှိုင်းနာဘူဒီကာကနော်ကျွန်တော်ဘူဂနာကသူကဗန်ကောက်မှာထိုင်ဆောင်နေတဲ့အဖြစ်မျိုးဖြစ်နေတယ်နော်ဆိုတော့ဒါတွေအကုန်လုံးကိုဖိမို့လို့အဲ့လိုဖိတဲ့အခါမှာလည်းစီယာပေးရှာတောင်းဆိုထားတယ်ဒါနော်ဒေါအောင်ဆန်းစုကြည်နဲ့နော်ဒေါ်ဦးဝင်းရဲ့ဒေါက်တာဇော်မြင့်မောင် NLD ခေါင်းဆောင်တွေအပါအဝင်ဖန်စီထိန်ထိန်လာတယ်လွတ်ပြီးမှအများကြီးလူပါဟုတ်ကဲ့
အဲ့တော့အခုဒီလူလူလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆိုတော့အခုဒီ February 1ရက်နေ့စစ်အာဏာသိမ်းပြီးကတည်းကပေါ့နော်လူလူတွေကဒီစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုသူတို့ပုံစံမျိုးမျိုးနဲ့စာခဲ့တဲ့ CDM လို့အမိတ်အာဏာဖီဆန်ရေးဒီလှုပ်ရှားမှုကနေပြီးတော့နော်အခုဆိုရင်ဒီတတိုင်းတပြည်လုံးတကယ်လူပင်လေကြီးလို့ပဲထွက်ပြီးတော့သူတို့ဆန္ဒပြခဲ့ကြတယ်ဒါကိုရဲဆက်ဆက်ဖြုတ်ခွဲတယ်ဖြုတ်ခွဲနေပေမဲ့လည်းလူလူလှုပ်ရှားမှုတွေအဲ့လိုအဆက်မပြတ်သွားအောင်မျိုးအတီးတီးမှဖော်ဆောင်နေတယ်ဒီလိုလူထုဘက်ကစစ်အာဏာသိမ်းတာကိုသူတို့လုံးဝလက်မခံဘူးဆိုတဲ့ဒီလှုပ်ရှားမှုကအဆက်ပြီးတော့ဒီဆရာနာတိန်းတာမရမတန်ချင်းဆက်ပြီးဖြစ်နေမလားဒီလူထုရဲ့ဒီရက်တီချက်ကိုဆရာဘယ်လိုမြင်လဲရှင
်အာကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ဥကျွတ်တယ်လို့ကျွန်တော်ပြောရမှာပဲเนาะအလေးနဲ့ဒီလိုတိုက်ပွဲဝင်နေတော့ဒီလိုစိတ်ဓာတ်ပြင်းပြဆိုတော့ပြောနေတဲ့သူတွေအားလုံးကြဆုံးသွားတဲ့လူတွေအားလုံးကျွန်တော်ဥညွတ်ပါတယ်เนาะဒါကနော်အင်ဗတာလေးစားကြလဲကောင်းတယ်เนาะဒီလူငယ်တွေအထူးသဖြင့်လူငယ်တွေပေါ့เนาะသူတို့ရအနာဂတ်မတို့အနာဂတ်ကိုတော့အပြည့်မခံနိုင်ဘူးဆိုဟုတ်တယ်အနာဂတ်ကလည်းမြင်နေရအင်မတန်ရက်စက်တဲ့ဖြိနှိပ်မှုကြီးလာတော့မယ်ဆိုတော့မြင်နေရတယ်အခုလောက်သွားတဲ့လောက်ရတယ်အကုန်လုံးပါနော်ရခိုင်မှာဖြစ်ခဲ့တယ်နောက်နိုင်ငံတွေကဆွဆွဲထားကြတဲ့လူမျိုးတုံးသတ်ဖြတ်မှုဆိုတဲ့အခြေခံရပြီးရင်တိုင်းသာစစ်နယ်မြေမှာကြမ်းထမ်းခဲ့တဲ့ဟာနော်ချင်းရွာတွေကိုလေညာနဲ့ဘုံကျဲကျစ်တာအနာကတော့ဖိနှိပ်မှုရက်သက်မှုအပေါင်းတပ်ဘူးသောက်ပြီးလာတော့မယ်ဆိုတာကြီးကိုမြင်နေရတယ်ဒါအခုကံတက်မထအရေးကြီးတယ်နော်ဒါပေမဲ့စစ်ရေးသဘောအရတော့ဟုတ်တယ်နော်သူတို့တိတ်နေမှာတိတ်နေဒါပေမဲ့သူတို့နိုင်တယ်ဆန္ဒပြလှုပ်ရှားနေကြတယ်တီလူလူလူကြီးတရားလုံးနိုင်တယ်နိုင်ငံရေးရနိုင်အုတ်ချုပ်ရေးရနိုင်တယ်နော်အနာဂတ်ကိုထူထောင်မှုရယုံကြည်မှုရတယ်နိုင်တယ်တက်မလို့ယုံကြည်မှုလုံးဝဆင်းကြအဲ့ဒီကောင်ကတော့လိမ့်လာနေတယ်ကိုတက်မလို့ပေါ်မှာယုံကြည်မှုကဆင်းကြနေအခုပြန်ပြီးလာပြီးတော့ဖိတ်ပြီးတော့ဘောလာပေါ်ကြီးကိုဖိတ်ဖို့ကောင်းတယ် CNN နဲ့မကောက်ဘူးတက်မလို့အကြီးကနော်ဒီအဖွဲ့ကြီးကိုတူတူစစ်တမ်းလေးလုပ်ပေးပါဗျာဆိုဖိတ်ကြည့်ဖို့တော့ကောင်း နော်ဘလောက်တိတက်မတော်ပုံမှာယုံကြည်မှုထိုးကြနေတယ်လေရှင်တက်မတော်သားတယောက်ရဲ့ဂုံတိတ်ခါဘဝဆိုတာဒူးသက်ပြီးတော့အောင်းနိုင်တာမဟုတ်ဘူးပြည်သူလူထုကြီးကယုံကြည်တာမတော်ဘဝကိုကာဝယ်ပေးနေတယ်လို့ယုံယုံကြည်ကြည်နဲ့ချီးမြှောက်တာကအဲ့ဒါတက်မတော်သားတွေရဲ့ဘဝအဲ့ဒါကြီးတခုလို့ကျုပ်ကျုပ်ကျုပ်ပါဘဝအတိတ်ပဲရပြောရရင်တက်မတော်သားတယောက်ရဲ့ဘဝလုံးဝအတိတ်ပဲမရှိတော့ရာဇဝတ်သားတယောက်ရဲ့ဘဝဖြစ်တာတက်မတော်ဒါကကြဆုံးမှုဖြစ်တယ်နော်တစ်ဖက်မှာဟုတ်တယ်ကျွန်တော်တို့ဆုံးရှုံးတာလည်းအများကြီးရှိတယ်ဖန်ခါရတာလည်းအများကြီးရှိအနုပညာရှင်တွေ905နဲ့အမျိုးမျိုးဒုက္ခပဲသူတို့ရဲ့ယုံကြည်မှုသူတို့လုံရပြည်သူလူထုကသူတို့ကိုယုံကြည်မှုတမတော်သားတွေပုံမှာချစ်ခင်တာနဲ့ခုနအမှုပညာရှင်တွေပုံမှာချစ်ခင်တာတိုင်းရှင်ကြီးလိုက်ဘာမှမဆိုင်လို့နော်ယုံကြည်အားထားမှုဒါဒီအားလုံးကျွန်တော်တို့လောက်ချာကြတဲ့တူတူတာနိုင်တယ်ဒါပေမဲ့အာနာဆိုတဲ့ကိစ္စတစ်ခုမှာတော့ကျွန်တော်တို့မရနော်ဒါလေးတစ်ခုပဲခြံတော့အာနာဆိုတဲ့ကိစ္စလေးတစ်ခုပဲခြံတော့ဒီဟာတစ်ခုအရင်ဒါပေမဲ့ဒီလိုသွားလို့တော့မဖြစ်ဘူးနော်ကျွန်တော်တို့ပြန်ပြီးတော့စောစောကလေးကမြင်ကြတဲ့အားလုံးသဘောတူပြီးဒီမိုကရေစီဖက်ဒရယ်ဒါမှမဟုတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံကြီးကိုညီညွတ်ချက်နော်မျိုးသားဒီမိုကရေစီဖက်ဒရယ်ပြောတယ်မျိုးသားညီညွတ်ရေးအစိုးရထူထောင်ပြီးတော့ဘယ်လိုသွားမလဲဆိုတာသွားနိုင်မှာဒူတိုင်းဒူတိုင်းအောင်နိုင်တဲ့ဘဝကိုကျွန်တော်တို့ရတတ်လို့လေအဲ့ဒီကြမှာအောင်တယ်အခုချိန်မှာတော့ပြည်သူလူထုကြီးတရားလုံးကယုံကြည်မှုကင်းမဲ့နေတဲ့ကြောင့်ဒီကောင်လေးနဲ့စကားပြောရင်ကိုမရဘူးလို့ထင်နေတယ်။ထင်ကြတဲ့လူတွေအများကြီးရှိပါတယ်။ဒါပေမဲ့နော်ကျွန်တော်တို့ရံဖြစ်နေကြတာတဲ့တင်းနဲ့တင်းနဲ့ပြည့်နေကြတာတဲ့ဆိုင်စကားဝိုင်းကအလုံးတက်ကောင်းတယ်လို့နော်ကျွန်တော်ထင်တယ်။အဲ့ဒါကတော့ဖြစ်တဲ့ငါဖြစ်နိုင်တာလို့ပဲကျွန်တော်ထင်ပါတယ
်။ဒါကတော့မြမအရေးလေးလာတုံတက်နေသူဒေါက်တာတင်မောင်သန်းပဲဖြစ်ပါရဲ့ရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးပြောကြတဲ့အတွက်ဆရာတင်မောင်သန်းကိုကျေးဇူးအများကြီးတင်ပါရဲ့ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါကပ်ပေးတက်ပေးကြော်ပေးတိုင်ကြပါစေ
VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
စနေညသတင်းပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြရတာပါရှင်အခုတင်ပြချင်းချုပ်ကိုဆက်ပြီးတော့နားဆင်ကြရပါမယ်။မြမစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုတက်ရောက်မယ်လို့ထိုင်းနိုင်ငံသားရေးဌာနကဒီကနေ့ပြောပါရယ်။ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတာနီဆန်ဂရက်ကသတင်းတောက်တွေစီပေးပို့တဲ့ message ထဲမှာရေးထားတာပါ။ဒီကနေ့မြမ23ရက်နေ့မှာလဲစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတဲ့ကံကွယ်ပွဲတွေဟာမြို့ရွာတော်များများမှာဆက်ရှိနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွဲလို့အသေးပြောက်ရှိတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။စစ်အာဏာသိမ်းကောင်စီကဒီကနေ့23ရက်နေ့မှာအထွေထွေလူငယ်ချမ်းသာကွေနဲ့အကျဉ်းသား2348ယောက်လွတ်ပေးလိုက်ပါတယ်။အိန္ဒိယမှာဒီကနေ့ပိုးတွေ့သူအသစ်နှစ်သိန်းကျော်အဖြစ်3ရက်ဇက်တိုက်တက်လာနေချိန်မှာဝန်ကြီးချုပ်နရင်ဒရာမိုရီကလက်ရှိအဓိကဟိန္ဒူပွဲတော်ကြီးကိုအကြီးအကျယ်မလုပ်ဘဲအဖြစ်သာလုပ်ကြဖို့ဘာသာရေးကန့်ရှိုင်းသူတွေကိုအလေးနဲ့တောင်းဆိုခဲ့ပါတယ်။စနေညဗီယိုအစီအစဉ်တွေကိုဒီမှာပဲရနာပါတော့မယ်ရှင်။ဗီယိုကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ဝီယိုရီတော်ရရှင်များနဲ့တကားမြမတီသူပြည်သားအားလုံးယောဂပေးလက်နက်ပေးငတ်မှုခေါင်းပါပေးစတဲ့ကတ်သုံးပါကကင်ဝေးဆောင်ပါသူစီကျွန်မခွန်ညိုပါ
This program